ထိုင်းနိုင်ငံမှာအခုတော်ဆက်တိုက်ဖမ်းဆီးမှုတွေအတွင်းချင်းမိုင်မြို့ကျုံးပတ်လန်ကြီးကျုံးပတ်လင်နဲ့မြစ်ကူးတန်တရာတဝိုက်မှာဖမ်းခံရတဲ့မြန်မာနိုင်ငံသားရှမ်းတိုင်းသားလူငယ်24ဦးထဲမှာ18ဦးကတော့အုပ်စုလိုက်ရန်ဖြစ်တဲ့အမှုနဲ့ပတ်သက်နေတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ဒီလိုရေးသတင်းတော့မယေးမှသတင်းပေးပို့ပါတယ
်။ထိုင်းနိုင်ငံမှာတရားမဝင်နိုင်ငံသားတွေကိုစက်တိုက်ဖမ်းဆီးမှုတွေလုပ်ခဲ့ပြီးရာဇဝတ်မှုတွေနဲ့ပတ်သက်သူတွေကိုလိုက်လံရှာဖွေဖမ်းဆီးနေရမှာဒီအပိုင်းတွင်ချင်းမိုင်မြို့မှာဖမ်းမိတဲ့ရှမ်းလူငယ်20ကျော်ထဲမှာအုပ်စုဖွဲ့ရန်ဖြစ်တဲ့အမှုတွေနဲ့ပတ်သက်သူတွေအများစုဖြစ်နေတယ်ဆိုပြီးထိုင်းအာဏာပိုင်တွေကထုတ်ဖော်ပြောဆိုခဲ့ပါတယ်။ဒီအတွက်အေးစစ်စေးနေလို့တဲ့ရှမ်းလူမျိုးတွေအတွက်နေရာထိုင်ရာခက်လာကြောင်းချင်းမိုင်မျိုးကရှမ်းမျိုးသမီးတူကပြောပြပါတယ်
။ဟုတ်ရန်ရှိလို့ဖမ်းဆောင်ရတယ်။20ကျော်။အရင်မြန်မာတွေလည်းပြောတယ်နော်မြန်မာနေရာခက်အဆွက်ရှမ်းပူစိုးနေလို့ပမာတစ်ချက်ကိုပူစိုးနေရှမ်းပူတော့နော်လေတော့နေရာခက်တာပေါ့ဒီအပေါ်ဖက်ကဒီချင်းမိုင်ချင်းမိုင်တွေအားလုံးရှမ်းနေရှိသေးတယ်
။အခုဖမ်းဆီးခံရတဲ့ရှမ်းလူငယ်တွေထံကနေတန်လက်ပြီး၄ခွာသာစားတဲ့လက်နက်တွေကိုရှာဖွေတွေ့ရှိခဲ့တယ်ဆိုပြီးထိုင်းရတာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာလည်းဖော်ပြနေပါတယ်။ချင်းမိုင်ချင်းမိုင်ချင်းတောင်းစားတဲ့နေရာတွေကနေတွာလာနေတဲ့ကားတွေမှာအစ်စ်သေးတွေပုံများနေပြီးဂိတ်တွေကနေလက်လက်တွေပမပါတင်းတင်းကြပ်ကြပ်စစ်သေးမှုတွေလှုပ်လာတယ်လို့လည်းသူကဆိုပါ
တယ်။ဒါကြောင့်ဖမ်းရတော့မရှိဘူး။မမကလည်းခင်းကြီးထွက်တာတောက်တော့ပဲအစ်စ်သေးတူတူများနေတူလား။ရုပ်သားလေးကိုပုံတော်စစ်တယ်။အဲ့ဒီလည်းစစ်တယ်။အော်လက်လက်တွေပမ်းဆိုလို့ရောဆီးတွေပမ်းဆိုလို့လားလည်းမတူဘူး။နေရာတိုင်းစစ်တာတော့တွေ့တယ်။နောက်ပြီးဂိတ်တွေအရန်တွာလာတာပါကြောင့်ဆိုတော့မသိဘူးလေ
။အခုလိုစီမံချက်နဲ့ထမ်းခဲ့ရတာဟာညာဘက်မှာအုပ်စုဖွဲ့တောက်စားကြရင်အချင်းချင်းရန်ဖြစ်တာထိုင်းနိုင်ငံသားတွေနဲ့ရန်ဖြစ်တာအပြင်ကဘာနဲ့ခီးသွားတွေကိုဝိုင်းရိုက်တာကဘာနဲ့ခီးသွားအမျိုးသမီးတို့ကိုအာဓမပြုတ်ကျမှုတွေလှုပ်လာတာတွေကြောင့်ဖမ်းဆီးမှုတွေကိုပုံမတင်းကျပ်မှုတွေလှုပ်လာတာတွေ့ရတယ်ဆိုပြီးချင်းမိုင်မြို့မှာအလုပ်လုပ်နေတဲ့ရှမ်းလူမျိုးတွေကဆိုပါတယ်ချင်းမိုင်မြို့ဟာမြန်မာနိုင်ငံရှမ်းပြည်နယ်ကနေဝင်ရောက်အခြေချနေထိုင်နေကြတဲ့ရှမ်းတိုင်းရင်းသားတွေတိတ်နေချီရှိနေတာပါမြို့ရင်းကဖျားရည်နဲ့ဖုံးတော်ကြီးကျောင်းနေလမ်းတွေရဲ့နာမည်တွေမှာလဲရှမ်းဘာသာစကားနဲ့ရေးသားထားတာတွေလည်းတွေ့ရတယ်လို့ရှေ့ပြောင်းလို့တမအများစုကလည်းရှမ်းမျိုးနယ်စုတွေဖြစ်ကြပါရဲ့ရှင်